Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2015ခုနှစ်ဇန်နဝါရီလ12ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီးထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့နေရာတွေမှာတပ်ဖွဲ့ဝင်တပေါင်းအထိတုံ့ပြန်ချထားဖို့ကြေညာလိုက်ပါတယ်ပြည်ထောင်စုကလည်းလူခွင့်ရထုတ်ကိုစေမြန်မာနိုင်ငံခီးစဉ်ဖြစ်ဒီကနေ့ရှမ်းပြည်နယ်ကိုရောက်နေပါတယ်ဥရောပသမဂ္ဂ EU ကတော့မြန်မာနိုင်ငံရဲ့မျိုးစောက်ဥပဒေချမ်းတဲ့ပတ်သက်လို့စိုးရိမ်မခင်းတဲ့သဘောထားတွေပြောကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မအေးတန်တာကျော်နဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့တို့ဟာကချင်ပြည်နယ်ကလူခွင့်ရအခြေအနေတွေကိုတွားရောက်လေ့လာခဲ့ကြတဲ့အကြောင်းကိုတော့သတင်းတွေကြီးညာပြီးမှရင်းဆုံးတင်ပြပေးမှာပါ
ကျွန်တော်တို့ဆွေးနွေးဖြစ်တာကအဓိကလက်ရှိကချင်ပြည်နယ်မှာရှိတဲ့စစ်ပြေးအခြေအနေရဲ့ပြီးတော့ဒီအကူအညီတက်ရှိကူညီထောက်လူသားချင်းဆိုင်ရာအကူအညီပေါ့နော်အဲ့ဒါနဲ့ပြောဖြစ်တယ်ပြီးတော့ကချင်ပြည်နယ်မှာ
ကချင်ဒုက္ခသည်အရေးဆောင်ရွက်နေသူဦးဆိုင်လီပြောပြခဲ့တာဖြစ်ပါလိမ့်ရှင်မကြခင်မှာနားဆင်ကြရအောင်ပါဒီနောက်မှာတော့လက်ဘရောင်းတောင်အရေးခင်တနတ်မှန်တည်ဆုံခဲ့ရသူဒေါခင်ဝင်းအတွက်အမှုဖွင့်ပေးဖို့အာဏာပိုင်တို့ကဆိုင်းငံ့လိုက်တဲ့အကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ကမူရည်စေဝအဖမ်းအစည်းတွေအကြောင်းကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြမှာပ
ါ။ပြည်ထောင်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်တဲ့လူသေးပြောက်ဖြစ်ခဲ့တဲ့အထိအကြမ်းဖက်တိုက်ခတ်မှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေမှာလွန်ကျွေးတိုးမြင့်တဲ့အနေနဲ့တပ်ဖွဲ့ဝင်တောင်းချထားကိုကြီးညာလိုက်ပါတယ်။လွန်ကျွေးတပ်ဖွဲ့ဝင်တွေကိုအင်္ဂါနေ့နောက်ပိုင်းမှာစတင်ပြန်ချထားမှာဖြစ်တယ်လို့လည်းကာဝေးဝန်ကြီးရောင်းအစ်လက်တရင်းကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်ထောက်ဝက်လောက်ကတော့ပြည်ထောင်နိုင်ငံမှာရှိတဲ့ဂျူးလူမျိုးစာတင်ကျောင်း918ကျောင်းမှာလွန်ကျွေးတောင်းယူမှာဖြစ်တယ်လို့လည်းပြည်ရဲဝန်ကြီးဘာနက်ကဇန်နူဗီကပြောဆိုခဲ့ပါတယ်ပြည်နယ်သမရဖရန်ဆာအိုလန်းနဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးပြီးမှပဲဝန်ကြီးတို့ကလွန်ကျွေးတိုးမြင့်မဲ့အစီအစဉ်တွေကိုကြေညာခဲ့ကြတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ကြာသပတေးနေ့နဲ့တောက်ချနေကြရင်ပြည်ထောင်နိုင်ငံကိုတွားရောက်ပြီးအချမ်းဖက်မှုတပ်ပြန်ဆော်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့ပါတယ်ပြည်ထောင်နိုင်ငံကအကြမ်းဖက်မှုစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်တောင်းလိုင်းရင်းနဲ့ပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI တို့ကပူးပေါင်းကူညီနေတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့တာပါပြီးခဲ့တဲ့ကြာသပတေးနေ့ကရဲမေတူးကိုပြစ်တက်ခဲ့တယ်လို့တောက်ချနေမှာလည်းဂျူးကုံစုံဆိုင်တစ်ခုမှာဖမ်းဆီးထားတဲ့ဒဇာကနေတဲက၄ယောက်ကိုတပ်ဖြတ်ခဲ့တဲ့တနတ်သမားအမရီကိုလီဘယ်လီနဲ့အတူနေထိုင်သူအမျိုးသမီးဟာယက်ဘူမတီယန်ကတော့ထွက်ပြေးလွတ်မြောက်နေပြီးအာဏာပိုင်တွေကဆက်လက်ရှာဖွေနေကြပါတယ်
ပါကစ္စတန်နိုင်ငံပက်ရှဝါမြို့အကြောင်းတွင်ပြစ်ခတ်မှုဖြစ်ပွားပြီးတော့တလနေပါကြာမှာနိုင်ငံတော်ကအကြောင်းတွေပြန်ဖွင့်လိုက်ပါပြီ။ပက်ရှဝါမြို့ကအကြောင်းတစ်ကြောင်းကိုတာလီဘန်စစ်သွေးကြွတွေဝင်ရောက်ပြစ်ခတ်ခဲ့လို့ကလေး134ဦးနဲ့အကြောင်းဝန်ထမ်း16ဦးသေဆုံးခဲ့ရပါတယ်။ဒီဇင်ဘာလ16ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းမှာစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှရစ်ကဒီကနေ့အကြောင်းပြန်တက်လာတဲ့ကလေးတွေကိုစီချိုနှုတ်ဆက်ခဲ့ပါတယ်။တနင်္ဂနွေလုံးကအကြောင်းတွေမှာလုံခြုံရေးတိုးမြင့်ချထားဖို့လဲပါကစ္စတန်အရာရှိတွေအမိန့်ပေးထားပါတယ်စစ်တပ်ကဖွင့်ပေးထားတဲ့စာတင်ကြောင်းဖြစ်တဲ့အဲ့ဒီအကြောင်းမှာနောက်ထပ်တိုက်ခိုက်မှုနဲ့မကြုံရလေအောင်လို့ခြံတိုင်းကိုမြှင့်ထားလိုက်ပြီးတော့ပတ်ပတ်လဲတန်စည်းကြိုးတွေလဲချထားတယ်လို့လုံခြုံရေးကင်မရာတွေလဲတပ်ဆင်ထားပါတယ်တချို့အကြောင်းတွေကိုတော့လုံခြုံရေးအပြည့်အဝမစီစဉ်နိုင်သေးလို့ဒီကနေ့အကြောင်းပြန်ဖွင့်ခွင့်မရသေးပါဘူးရှင
်အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြစ်ကျခဲ့တဲ့ AI ရှက်လီငါနေပြန်တမ်းမှုမှတ်တမ်းနဲ့ black box တလုံးကိုဆက်ယူနိုင်ခဲ့ပြီးရှာဖွေရေးအခြေစိုက် scan ကိုဒီကနေ့ပဲရောက်လာပါတယ်။ပင်လယ်တွင်ကဆယ်ယူရရှိလာတဲ့မှတ်တမ်းတင်ဆက်တလုံးကိုတော့ဒီကနေ့မှာပဲအင်ဒိုနီးရှားသယ်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုကော်မတီကတစ်ဆင့်ဂျကာတာမြို့တော်ကိုဆက်လက်ပို့ဆောင်ပြီးစစ်ဆေးသွားမှာပါ။ပင်လယ်ထဲမှာပြစ်ကျသွားခဲ့တဲ့ Air Asia 4531ရဲ့တောင်ပိုင်းအောက်ကတွေ့ရှိခဲ့တဲ့ပြန်တမ်းမှုမှတ်တမ်းတင်ဆက်ကနေလေယာဉ်မတော်တဆမှုဖြစ်ရတဲ့အကြောင်းရင်းကိုသိရလိမ့်မယ်လို့လည်းတာဝန်ရှိသူတွေမျှော်လင့်နေကြပါတယ်။လေယာဉ်အမီးပိုင်းမှာတပ်ဆင်ထားတဲ့အတန်နဲ့ပြန်တမ်းမှုမှတ်တမ်းနဲ့ black box တလုံးကိုလည်းရင်းငုံသမားတွေဆက်လက်ရှာဖွေနေကြပြီးအရေးပေါ်ချက်ပြတဲ့အတန်တွေအရရရှိထားပြီးဖြစ်တဲ့ပြန်တမ်းမှုမှတ်တမ်းတင်စစ်နဲ့မလန်းမကန်းမှာတွေ့ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါစူဇန်စစ်ဆေးသူတွေကတော့လင်းရင်ပြန်တမ်းမှုမှတ်တမ်းတင်ကိရိယာတွေကအချက်လက်တွေအားလုံးကိုရနိုင်မှုဒရင်းနှစ်ပတ်လောက်ထိကြာနိုင်တယ်လို့ black box တွေကြီးကြီးမားမားထိရိုက်ပျက်စီးတာတွေမရှိဘူးဆိုရင်တော့ရပ်ပိုင်းအတွင်းမှာရနိုင်တယ်လို့လည်းပြောဆိုခဲ့ကြပါတယ် AI ရှက်လီကျောင်းလိုက်ရဲ့ A320 အမျိုးစားလင်းရခီးစင်နဲ့လေရင်ဝင်တန်း162ယောက်နဲ့အတူပြန်တရင်လွန်ခဲ့တဲ့တရင်နှစ်ပတ်ကျော်ကပျောက်ဆုံးသွားခဲ့တာပါ။လေရင်ပေါ်မှာလိုက်ပါသွားသူအားလုံးသေဆုံးသွားပြီးအခုချိန်ထိအလောင်း50လောက်သာပြန်လည်ဆက်ယူနိုင်ခဲ့ပါတယ်။
အီရန်နိုင်ငံရဲ့နျူကလီးယားအစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာရဲ့ညှိနှိုင်းဆွေးနွေးမှုအခြေအနေကိုတုံ့သက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗက်ဇာရီဖ်နဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှုအစီအစဉ်ထားပါတယ်။ပို့ပြီးတော့ဒေါက်တာမူရီရရှိနိုင်တဲ့လုပ်ငန်းရှင်ကိုမျက်စံအောင်လို့ဒီဂျနီဗာမြို့တွေ့ဆုံဆွေးနွေးပွ ဇူလိုင်လ၁ရက်နေ့မှာသဘောတူညီချက်တစ်ခုရဖို့ရည်သတ်မှတ်ထားပါတယ်ရှင်
မြန်မာနိုင်ငံမှာမျိုးစောက်ဥပဒေလိုလူသိများရဲ့အမျိုးဘာသာတာသနာဆောက်ရှောက်ရေးဥပဒေချဲနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်။ဘာသာမတူတဲ့သူတွေကြားမှာလက်ထပ်ထိမ်းများတာ၊ဘာသာကူးပြောင်းတာ၊တိုင်နောင်မိသားစုစနစ်နဲ့လူရည်ထိန်းချုပ်မှုတွေပါဝင်တဲ့ဥပဒေချဲတွေဟာမြန်မာနိုင်ငံကလက်ခံထားတဲ့နိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့လည်းဒီကနေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ EU ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ဒီမှာဆိုရနဲ့လွတ်တော်အနေနဲ့ဥပဒေချမှတ်ရမှာလိုက်နာရမယ်နိုင်ငံတကာကျင့်ဝတ်တွေတိုင်ဆောင်ရဖို့လည်းတိုက်တွန်းထားပါတယ်လက်ရှိလွတ်တော်မှာတင်ဆက်ထားတဲ့ဥပဒေချမ်းတွေဟာမြန်မာနိုင်ငံမှာလက်ရှိဆောင်နေတဲ့အမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီလူ့တိုင်ဝမ်ထူထောင်ရေးလုပ်ငန်းတွေနဲ့လည်းကိုက်ညီမှုမရှိဘူးလို့ EU ရဲ့ကြေညာချက်ကဖော်ပြခဲ့တာပါဥပဒေချမ်းတွေကိုဆန့်ကျင်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတဲ့လူခွင့်ရေးလှုပ်ရှားသူတွေလူမှုဖွဲ့စည်းရေးပေါ်ချင်းချောက်မှုတွေရှိနေတာလည်းစိတ်နှောက်ရှက်ဖြစ်စရာဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်အချိန်နဲ့မှာပဲတခြားအကြောင်းမျိုးနဲ့ဆန္ဒစင်းသမားတွေလူပုဂ္ဂိုလ်တွေပေါ်ဥပဒေကြောင်းအရအလွန်ကျွံအေးအေးယူပြပေးတာတွေရှိနေတာလည်း EU အတွက်စိုးရိမ်ရစရာတွေဖြစ်ရတဲ့အကြောင်းပြောဆိုထားတာပါ EU အနေနဲ့လူခွင့်နဲ့ခြေခံလွတ်လပ်ခွင့်နဲ့ရရှိရေးအထူးသဖြင့်အမျိုးသမီးတွေနဲ့လူနည်းစုတွေဘာသာရေးယုံကြည်မှုလွတ်လပ်ခွင့်နဲ့ရရှိရေးမြန်မာနိုင်ငံရဲ့ကျူးကျော်မှုတွေအပေါ်မှာတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ
် UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျူတင်တမတ်ချက်တွေမှထားပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ဖို့ဆန္ဒရှိတဲ့အကြောင်းတောင်ကိုရီးယားသမ္မတပတ်ကွန်ရင်းကပြောလိုက်ပါတယ်။ကွန်လမ်မှုတွေကြောင့်ထိခိုက်နာကျင်နေရတာတွေရောပါစေဖို့ညဉ့်ဉန်းစွာပြန်လည်ပေါင်းစည်းနိုင်ဖို့ဘယ်သူနဲ့မဆိုတွေ့ဆုံဖို့ဆန္ဒရှိတဲ့အကြောင်းတင်းနာနေကသတင်းစာရှင်းလင်းပွဲအတွင်းတောင်ကိုရီးယားသမ္မတကပြောကြားခဲ့တာပါ။အကျိုးရှိမယ်ဆိုရင်ဘလို့ကျူတင်တမတ်ချက်မျိုးမှမထားပဲခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးဖို့လိုလားတဲ့အကြောင်းနဲ့မြောက်ကိုရီးယားအနေနဲ့တစုံတရာတုံ့ပြန်စေချင်တယ်လို့လည်းပြောဆိုခဲ့တာပါ။ညဉ့်ဉန်းရေးအတွက်ဆွေးနွေးရမှာမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေရအရေးပါတယ်ဆိုရင်လည်းထိပ်သီးဆွေးနွေးပွဲအတွက်ဒါရီယာကျူတင်သတ်မှတ်ချက်သဘောမျိုးတော့မဖြစ်သင့်ဘူးဆိုပြီးတော့လည်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့မနေ့ပိုင်းမှာပဲရှမ်းပြည်မြောက်ပိုင်းလာရှိုးကနေပြီးတော့မန္တလေးတိုင်းမှာရှိတဲ့ပြင်းဦးလွေမျိုးကိုထွက်ခွာသွားပြီဖြစ်ပါတယ်။မစ္စလီဟာအစိုးရရုံးဆိုင်ရာနေပြည်တော်ကိုညနေပိုင်းမှာသွားရောက်မယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝေဝင်းကပြောပါရယ်မစ္စလီကမနေ့ကတုန်းကတော့လာရှိုးမြို့ပေါ်မှာဒေသဆိုင်ရာအာဏာပိုင်တွေရှမ်းပြည်မြောက်ပိုင်းမှာတရင်သုံးနေတဲ့မန်စီဆီယာတော်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာပါမနေ့ပြန်မှာတော့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်နဲ့အစိုးရအဖွဲ့တာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ဦးဝေဝင်းကပြောပါရယ်အခုမြန်မာနိုင်ငံခီးစဉ်ဟာမစ္စလီရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်ဖြစ်ပြီးတော့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့အထိကြာမဲ့ဒီခီးစဉ်တွေမှာရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာအကဲပြတ်သွားမှာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိစ္စ၊လာမယ့်ရွေးကောက်ပွဲ၊လွတ်လပ်တရားမျှတဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့2015ခုနှစ်ဧပြီလမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဒီလနောက်မိုင်းသွားဖို့စီစဉ်ထားတဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေပုံမှန်ခံမာလာကိုတည်ဆောက်ဖို့နိုင်ငံရဲ့ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီနှစ်ကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာရာသီဥတုဆိုင်ရာသဘောတူညီချက်တည်းရရေးဆွဲတဲ့အခါအိန္ဒိယနိုင်ငံနဲ့တူလက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲအိန္ဒိယဝန်ကြီးချုပ်ရဲ့စာတီးဂူဂျာရက်ပြည်နယ်မှာကျင်းပနေတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ဝန်ကြီးကလေးကအလေးထားပြောကြားခဲ့တာပါ။
ဟောလိဝုဒ်နိုင်ငံသားသတင်းတော်များအဖွဲ့ရဲ့82ကြိမ်မြောက်နှစ်ပတ်လည်ရွှေကမ္ဘာလုံးစုချီးမြှင့်ပွဲကိုအမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ် Beverly Hills မှာကျင်းပတော့7နှစ်ကြာအောင်ရိုက်ကူးခဲ့တဲ့ဇာတ်ကားကအမြင့်ဆုံးစုဖြစ်တဲ့ဇာတ်ရင်အသားပေး Drummer ဇာတ်ကားစုရရှိသွားပါတယ် Boyhood ဆိုတဲ့ရုပ်ရှင်ကားကအကောင်းဆုံးဇာတ်ရင်အသားပေး Drummer ရုပ်ရှင်ကားစုနဲ့ Director စုတွေရရှိသွားတာပါမင်းသား George Clooney ကတော့အမှုပညာနဲ့ဖျော်ဖြေရေးနဲ့ပဲမှာသူ့ရဲ့ဆွမ်းဆောင်ကြိုးပမ်းချက်တွေအတွက် Celebrity မလီဂုံတူးဆောင်ရွှေကမ္ဘာလုံးစုချီးမြှင့်ခံရပါတယ်ဂျော့ချ်ကလူနီကပြင်သစ်အကြမ်းဖက်တိုက်ခိုက်မှုစန့်ကျင်ရေးကိုထောက်ခံပြောကြားသူတဦးဖြစ်ပြီးတော့သီဟော်စာတွေရေးတဲ့ရှယ်လီအဘိုမဂ္ဂဇင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေပြောတဲ့ယေရှုရှယ်လီကျွန်တော်ချာလီပါဆိုပြီးတော့ဂျော့ချ်ကလူနီကစုလက်ခံဆင်မြင်ကနေပြီးတော့ပြင်သစ်ဘာသာစကားနဲ့ပြောကြားသွားခဲ့ပါတယ
်ထိတ်တဲရောက်တဲ့နေ့ကိုကိုအောင်လေးဦးနဲ့မိုက်အေးတန်တာကျော်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးထွန်မာလီနော့စကီဦးဆောင်တဲ့အဖွဲ့ဟာကချင်ပြည်နယ်မြေကြီးနားမြို့ကိုသွားရောက်ခဲ့ပြီးကချင်ပြည်နယ်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံလာနောက်လူမှုရေးအဖွဲ့အစည်းတွေလူ့ခွင့်ရေးလှုပ်ရှားသူတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒါအပြင်ဆစ်ပေးရှောင်ဒုက္ခတဲ့စခန်းနေစီကိုလည်းတွားရောက်ခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါလူခွင့်ရင်းနဲ့လုံသမားရေးရအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာမနေ့ကတနင်္ဂနွေနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပြီးတော့ကချင်ပြည်နယ်အစိုးရအဖွဲ့အပါအဝင်လူမှုအဖွဲ့အစည်းတချို့နဲ့တွေ့ဆုံခဲ့တာအပြင်လူခွင့်ရင်းအခြေအနေတွေနဲ့ကချင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကိုမေးမြန်းခဲ့ပါတယ်ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တာကိုတော့ကချင်ပြည်နယ်လူမှုရေးရာဝန်ကြီးဒေါ်ပေါ့ကြာကအခုလိုပြောပါတယ်
။စစ်နေတဲ့ကိစ္စအကြမ်းဖျင်းကတော့နမတ်ကတော့နေချင်ရေပေါ့။နမတ်နဲ့ကတော့ဒုက္ခတဲ့ကိစ္စပေါ့။နမတ်တို့ကတော့လူရစေဝါကိစ္စပေါ့။အဲဒီသုံးခုကိုဟောသူတို့လည်းနေခွင့်နေပါတယ်နေပေါ့။ဒီကတော့ဝန်ကြီးချုပ်မရှိဘူးဆိုတော့အလုံးငယ်ဝန်ကြီးကဒီတင်လုပ်ပြီးဖြစ်သွားတာပါရှင့်။သမရေနောက်အစိုးရအတူတူမျိုးရဲ့နောက်ပြီးမှဥပဒေချုပ်လေးရောက်ပါဆက
်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မလင်နော့စကီနဲ့အဖွဲ့ဟာရှမ်းမျိုးနယ်စုရေးရအဖွဲ့နဲ့လည်းမနေ့ကနေ့လယ်ပိုင်းမှာတွေ့ဆုံခဲ့ကြပါတယ်ငြိမ်းချမ်းရေးတည်ဆောက်မှုတိုင်းရင်းသားမျိုးနယ်စုအရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ရှမ်းမျိုးနယ်စုရေးရအဖွဲ့ရဲ့အတွင်းရေးမှူးဦးဆိုင်ဆန်းဝေကပြောပါတယ
်အဓိကတော့သူတို့ဒီကျွန်တော်တို့ဒါဒေသခံရှမ်းတိုင်းသားတွေဒီလူ့ခွင့်ရေးချိုးဖောက်ခံရတယ်လို့သူတို့ကသိရှိပါတယ်တဲ့ပေါ့နော်အဲ့ဒီပေါ်မှာဒီအတူရှင်တဲ့နေထိုင်ရေးအတွက်ဒါဆောင်ရွက်ဟိုတင်းမော်လေးသူတို့လှုပ်တင်တာကိုလည်းသူတို့လှုပ်ပါမယ်ဆိုပြီးမှသူတို့ပြောသွားတာပေါ့ကျွန်တော်တို့ဒီကချင်းနဲ့ရှမ်းဒီအတူရှင်တဲ့နေထိုင်ဖို့ရန်အတွက်ဒါတွေ့ဆုံဆွေးမှုလည်းရမယ်ဆိုတဲ့အနေထားပေါ့အဲ့ဒါဆွေးနွေးသွားတာပေါ့ကျန်အေးကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စကိုလည်းပဲကျန်အေးနဲ့လည်းဒါတွေ့ဆုံဟိုတင်းမော်လေးဖြည့်ရှင်းတင်တယ်ဆိုတာကိုလည်းဒီလိုလဲပြောသွားပါတယ်အခုကအဖွဲ့ပေါင်းစုံလာတွေ့တဲ့အကြောင်းမို့ကျွန်တော်တို့ဒီရှမ်းဒေသခံရှမ်းတွေရဲ့ဒီဟိုရင်းပေါ်လဲအရေးကိုလဲသူတို့စိတ်ဝင်စားပြီးတော့မှဒါဆောင်ရွက်နိုင်မယ်လို့အဲ့လိုပဲဒါယုံကြည်မျှော်လင့်တာပေါ့
ဒီကနေ့မှာတော့ဘာသာရေးခေါင်းဆောင်တွေဒုက္ခသည်ကူညီပေးရေးဆောင်ရွက်နေသူတွေနဲ့မြကြီးနားမြို့မှာတည်တံ့တွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေရဲ့နေရက်ပြန်နိုင်ရေးနဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ကချင်းနှချင်းခရိယံစစ်ဘေးရှောင်ဒုက္ခသည်များကူညီထောက်ပံ့ရေးအဖွဲ့ KBC ရဲ့လူမှုကူညီရေးဌာနညှိနှိုင်းမှုဦးဆိုင်လီကပြောပါတယ
်ကျွန်တော်တို့ဆွေးနွေးဖြစ်တာကအဓိကလက်ရှိကချင်းပြည်နယ်မှာရှိတဲ့စစ်ပြည့်အခြေအနေရယ်ပြီးတော့ဒီအကူအညီတရှိကူညီထောက်လူသားချင်းဆိုင်ရာအကူအညီပေါ့နော်အဲ့ဒါနဲ့ပြောဖြစ်တယ်ပြီးတော့ကချင်းပြည်နယ်မှာကျွန်တော်တို့ဒေသခံအဖွဲ့အစည်းကနေပြီးတော့တင်ကြတာကတော့ဒီကချင်းပြည်နယ်မှာမူရစ်စေဘပြည်တနာတော်တော်လေးကိုဆူရောနေတဲ့ဟာလေးကိုကျွန်တော်တင်ပြသွားတယ်။နောက်တစ်ခုကတော့ဒီလူပြောမလဲဆိုလို့ရှိရင်ဒီ2015ရွေးကောက်ပွဲအတွက်ကိုသူတို့မေးတယ်ပေါ့နော်။ဒါမဲ့လည်းပြည်သူတွေကနင်းနေတဲ့ဒေသခံအဖွဲ့အစည်းတွေပြောတာကတော့ဒီ2015ရွေးကောက်ပွဲဟာလေးပဲရင်က2017ရွေးကောက်ပွဲနဲ့ခက်စင်စင်လောက်ပဲရှိသွားမယ်။ယုံကြည်မှုမရှိဘူးဆိုတဲ့ဟာကအဓိကထားပြီးပြောတာပဲဖြစ်တယ်။
လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့ဟာမြကြီးနားမြို့ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုကိုရန်တွားရောက်လေ့လာခဲ့တယ်လို့အမေရိကန်တန်ရုံးရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မလနောင်စကီရဲ့အခုခီးစဉ်ဟာဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်2014ဇွန်လမှာလည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုလာရောက်လေ့လာခဲ့ပူးပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အဖွဲ့ဟာလူ့ခွင့်ရေးအခြေအနေတွေအပါအဝင်လက်မြေသိမ်းဆည်းမှုပြဿနာတွေတရားရေးစနစ်ပြုပြင်ပြောင်းလဲရေးတွေနဲ့တရင်သမားတွေဖမ်းဆီးခံရမှုတွေအကြောင်းနေပြည်တော်မှာအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့လည်းရှိပါတယ်ဒါအပြင်မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လည်းတည်ထောင်တွေ့ဆုံသွားဖို့ရှိတယ်လို့သိရပါပါတယ်ခင်ဗျာ
ကိုစီသူပြောပြပေးခဲ့တာပါရှင်လက်ဘရောင်းတောင်အရေးနောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြပေးချင်ပါတယ်လက်ဘရောင်းတောင်ဂျင်းနီစီမံကိန်းနည်းမြေအတွင်းဒေသခံပြည်သူနဲ့ရဲလုံခြုံရေးတွေကြားပဋိပက္ခအတွင်းတနတ်ထံရရတည်ဆုံသူဒေါခင်ဝင်းအမှုမိသားစုကအရေးယူအမှုဖွင့်ပေးဖို့တိုင်ကြားထားတာကိုစလင်းကြီးမြို့မှာရဲစခန်းဘက်ကလူ့အခွင့်အရေးကော်မရှင်နဲ့စကိုင်းတိုင်းဒေသကြီးစစ်ဆေးရေးအဖွဲ့ကစုံစမ်းစစ်ဆေးဆဲဖြစ်လို့အမှုကိုခေတ္တဆိုင်းငံ့ထားတဲ့အကြောင်းမိသားစုကိုအကြောင်းကြားပါတယ်မိသားစုကိုဥပဒေချောက်အရအခုအညီပေးနေတဲ့မြန်မာနိုင်ငံရှိနေများကိုရဲ့ဖက်ကတော့ဥပဒေချောက်အရဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်အမှုမှန်ပေါ်ပေါက်ရေးတရားမျှတမှုရှိစွာဆောင်ရွက်ပေးဖို့ကိုလည်းအာရှလူ့အခွင့်အရေးကော်မရှင်ကလည်းတောင်းဆိုပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကစကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ဗရောင်းတောင်ကျင်းနီစီမံကိန်းနည်းမြေအတွင်းရော်ကျေးမယူထားတဲ့ဒေသခံပြည်သူတွေရဲ့လေယာဉ်မြေတွေကိုစီမံကိန်းတာဝန်ရှိတဲ့သူတွေကခြံစည်းရိုးခတ်တာကိုဒေသခံတွေဘက်ကတားဆီးကန့်ကွက်ရင်းနဲ့ရဲလုံခြုံရေးတွေနဲ့ဖြစ်ခဲ့တဲ့ပြည်ပခါတွေမှာဒေသခံတောင်သူဒေါခင်ဝင်းဦးကောင်းမှတနက်ထံရရပြီးတော့တေဆုံးခဲ့ရတာပါဒေါခင်ဝင်းတေဆုံးမှုအပေါ်မှာဇန်နဝါရီလ3ရက်နေ့ကမိသားစုဝင်တွေဘက်ကနေစလင်းကြီးရဲစခန်းကိုအမှုဖွင့်အရေးယူပေးဖို့တွားရောက်တိုင်းကြားခဲ့ပါတယ်ဒီလိုမျိုးမိသားစုဝင်ဖြစ်တဲ့ဒေါခင်မအေးဘက်ကတရလိုပြုတ်လုတိုင်ကြလာတဲ့အပေါ်မှာစလင်းကြီးမျိုးမရဲစခန်းကဇန်နဝါရီလ10ရက်နေ့နေဆွဲနဲ့အမှုကိုခေတ္တဆိုင်းငံ့ထားကြောင်းအကြောင်းကြားစာပေးပို့ပါတယ်အဲ့ဒီစာထဲမှာတော့မြို့နယ်ဥပဒေအရာရှိရဲ့ဥပဒေအကြံပြုချက်အရမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အဖွဲ့နဲ့စကိုင်းတိုင်းဒေသကြီးအစိုးရစစ်ဆေးရေးအဖွဲ့တို့ဘက်ကစစ်ဆေးဆဲအဆင့်ဖြစ်လို့ဆုံးဖြတ်ချက်တစ်စုံတရာမရှိသေးတဲ့အတွက်အပြစ်မှန်မပေါ်နိုင်သေးတဲ့အခြေအနေမှာအမှုဆွဲဆိုမှုကိုခေတ္တဆိုင်းငံ့ထားတယ်လို့တရားလိုအဖြစ်နဲ့တိုင်ကြားသူဒေါခင်မအေးကိုလိတ်မှုပြီးတော့မျိုးမရဲစခန်းမှုကအကြောင်းကြားစာပေးပို့ခဲ့တာပါဒီလိုအခြေအနေပေါ်ဒေါခင်ဝင်းရဲ့အမှုကိုဥပဒေရေးရာအရာကူညီအကြံပေးနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ဘက်ကအမှုမှန်ပေါ်ပေါက်ဖို့တရားဥပဒေအရာဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်လို့ရှေ့နေကြီးဦးတိန်တန်ဦးက VOA ကိုပြောပါတယ်
စလင်းကြီးရဲ့စခန်းအကြောင်းကြားတာကသူကစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစုံစမ်းစစ်ဆေးမှုလုပ်မယ်အမျိုးသားလူ့ခွင့်ကော်မရှင်ကလည်းစုံစမ်းစစ်ဆေးမှုလုပ်မယ်လေအဲ့နှစ်ခုလုပ်မယ်ဆိုတော့အဲ့ဒါကြောင့်မို့ကျွန်တော်လောလောဆယ်ဘာမှလုပ်လို့မရဘူးတော့သူတို့ပြောတာလည်းနည်းနည်းလန်းကြတယ်လို့လေအဲ့ဓာရီပြီးသွားလို့ရှိရင်စုံစမ်းစစ်ဆေးအဖွဲ့ကသူ့ဟာသူဘယ်လိုအဖြေထွက်ထွက်ဆရာတို့ကဖွင့်ထားတဲ့ FIR ကိုပါသူတို့အဖြေပေးရမှာလေဒီတော့သူတရားတော်ချုပ်ကိုစာကျင်တော့ဆက်သွားမှာပဲအာဏာပေးစာကျင်တော့သွားမှာဖွဲ့စည်းဝင်ရှင်အုပ်တွေကပေးထားတဲ့ခွင့်ကြီးလေရှိတော်သေးစာကျင်တော့အမှုခေါ်စာကျင်တော့အာဏာပေးစာကျင်တော့အာဏာဝင်ပေးစာကျင်တော့၅မျိုးရှိတယ်လေနောက်ခုကတော့အာဏာပေးစာကျင်တော့နဲ့ဆိုင်မှာပေါ့နော်အဲ့တော့အဲ့ဒီဟာရသွားမှာပေါ့ဒီအမှုဖွင့်ပေးလိုက်ပါဆိုပြီးတော့ညှင်းထားအောင်တောင်းမှာပေါ့ဒီအမှုနဲ့ပတ်သက်ပြီးတော့ဆရာတို့ကဥပဒေလမ်းကြောင်းကသွားတဲ့အခါမှာအမနိုင်ငံမှာတရားဥပဒေစိုးမှုဘယ်လောက်ရှိသလဲဆိုတော့အချက်ပေါ်လာပါလေ။အဲ့ဒါကိုလိုချင်လို့ကြက်ပါ
။လက်ဗရောင်းတောင်ကျင်းနီစီမံကိန်းအတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါရီအတွင်းမှာအသက်ဆုံးခဲ့ရသူဒေါခင်ဝင်းအပါအဝင်ထိခိုက်ဒဏ်ရာရသူဆုံးရှုံးနေနာရသူတွေအတွက်တရားမျှတတဲ့တရားစီရင်မှုရဖို့စီစဉ်ဆောင်ရွက်ပေးပါလို့မြန်မာအစိုးရတာဝန်ရှိတဲ့သူတွေကိုအာရှလူ့ခွင့်ရေးကော်မရှင် AHRC ကတောင်းဆိုလိုက်ပါတယ်။နိုင်ငံသားတိုင်းနိုင်ငံသားရဲ့အခွင့်အရေးနဲ့အညီအသက်အိုးအိမ်လုံခြုံရေးအာမခံချက်ပေးဖို့ကအရေးကြီးကြီးလိုအပ်တယ်လို့လူ့ခွင့်ရေးရှင်နေဦးမင်းလွင်ကထောက်ပြဝေဖန်ပါတယ်
။ဒေါခင်ဝင်းပြေဆုံးရတဲ့ဒီဖြစ်အောင်ပြစ်ခမိန်ပေးတဲ့သူတွေကိုအရေးယူပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုထားတာဖြစ်တယ်။အခင်းဖြစ်တဲ့အချိန်မှာအမိန်ပေးစီမံအုပ်ချုပ်တဲ့သူတွေကိုတက်ဆိုင်ရာအနေပြီးတော့စုံစမ်းမေးမြန်းပြီးတော့ထိုက်သိမ်းလို့အရေးယူဆောင်ရွက်ပေးဖို့ကျွန်တော်တို့ဖက်ကတောင်းဆိုထားတာဖြစ်တယ်
။တေဆုံးသူဒေါခင်ဝင်းရဲ့အမှုကိုမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဘက်ကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့လက်ဗရောင်းတောင်ဒေသအထိဇန်နဝါရီလထဲမှာပဲကွင်းစင်စစ်ဆေးခဲ့ပါတယ်။ကော်မရှင်ရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတထံကိုသမ္မတရုံးကနေတဆင့်တင်ပြအစီရင်ခံမှာဖြစ်ပြီးတော့အများပြည်သူသိအောင်သတင်းထုတ်ပြန်မှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ဒုက္ကဋ္ဌဦးစင်မြင့်က VOA ရဲ့မေးမြန်းမှုကိုဖြေကြားခဲ့ပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းအတွင်းဒေသခံတွေနဲ့ဖြစ်ပွားနေတဲ့တင်မာမှုတွေအပေါ်မှာတရားဥပဒေစိုးမိုးရေးနဲ့နည်းမြေတည်ငြိမ်ကျန်းရေးကော်မတီဥက္ကဋ္ဌဒေါံဆန်းစုကြည်ဦးဆောင်တဲ့လက်ဗရောင်းရေးစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့ပြီးတော့လဲကင်တွယ်ဖြည့်ရှင်းမှုစူးစမ်းနေခြင်းလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြခဲ့တာဖြစ်ပါတယ်ရှင်။နေဆက်ဘက်ကမှုရစီဝအဖမ်းစီတဲ့င်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းမြန်မာနေဆက်မဲဆောင်နဲ့မြဝတီမြို့သားကနှစ်နိုင်ငံဒူဘိုင်ငါးပိုင်းအငင်းပွားနေလေးရှိတဲ့ရေလေကျွန်းမှာမြန်မာငွေ340ကျော်နဲ့ကျပ်သိန်းပေါင်း4000ဘူလောက်တန်ဖိုးရှိတဲ့စိတ်ကြွစီအလုံးရေ8000နဲ့အတူမြန်မာလူငယ်နှစ်ဦးတို့ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့မြဝီမြို့သားကရေလက်ကျွန်းဟာရာဇဝတ်မှုနဲ့မကင်းတဲ့သူများခိုအောင်နေထိုင်လေးရှိပြီးဒီကျွန်းမှာပဲဇန်နဝါရီလ17ရက်နေ့မနက်ပိုင်းမှာစိတ်ကြွစည်းတွေဖမ်းမိခဲ့တာပါမနက်စောစောပိုင်းမှာပဲစိတ်ကြွစည်းနဲ့အတူမြန်မာလူငယ်တွေကိုဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်စားစရာအထုပ်လိုပုံစံမျိုးအထုပ်တွေထဲမှာစိတ်ကြွစည်းတွေထဲ့သွင်းလာတဲ့မြန်မာလူငယ်၃ဦးကိုထိုင်းအနာပိုင်တွေကစစ်ဆေးရင်းနဲ့ဖမ်းဆီးမိခဲ့တာဖြစ်ကြောင်း၂ဦးကိုဖမ်းမိခဲ့ပြီး၁ဦးကတော့လွတ်မြောက်သွားတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်စိတ်ကြွစည်းတွေဟာမြန်မာနိုင်ငံဘက်ကနေတဲဆောင်လာတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်ဖမ်းဆီးပြီးတဲ့စိတ်ကြွစည်းတွေဟာကာလတန်ဖိုးရကျပ်သိမ်းပေါင်း4000လောက်တန်ဖိုးရှိပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲကရင်ပြည်နယ်မြဝတီခရိုင်တင်ငန်းညင်တောင်မြို့နယ်တဲကသစ္စာဝင်တစ်ခုထဲမှာစိတ်ကြွစည်းပြအလုံးရေ3,300ကျော်ကိုဖမ်းဆီးမိခဲ့ကြောင်းမြန်မာအာဏာပိုင်တွေကဆိုပါတယ်ထိုင်းနိုင်ငံကတော့မူရစေဝါနဲ့ပတ်သက်လို့တုံးဆွဲတဲ့သူတဲ့ရောင်းဝယ်တဲ့သူတွေကိုပြစ်ထန်များပြင်းပြင်းထန်ထန်ပေးလေးရှိတာပါဖမ်းဆီးမိသူတွေကိုတော့အရင်တုန်းကတော့ထိုင်းဥပဒေတိုင်းသာစီရင်လေးရှိပါတယ်ကုလသမဂ္ဂကမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC က2014ခုနှစ်မေလမှာထုတ်ပြန်ခဲ့တဲ့မူရစိတ်ကြွစည်းသုံးဆက်မှုဆိုင်ရာအစီရင်ခံစာမှာတော့အရှိနဲ့အရှိတောင်အာရှမြောက်အမေရိကမှာစိတ်ကြွစည်းအဖမ်းဆီးတဲ့အများဆုံးဖြစ်ခဲ့တဲ့အကြောင်းနဲ့မက်တဖက်တမင်းလို့ခေါ်တဲ့စိတ်ကြွစည်းပြအများဆုံးထုတ်လုပ်တဲ့အာရှမှာလွန်ခဲ့တဲ့9နှစ်အတွင်းဖမ်းဆီးခံရတဲ့စိတ်ကြွစည်းတန်ငြိမ်ဟာစုစုပေါင်း36တန်ရှိတယ်ဆိုပြီးအစီရင်ခံစာကဆိုပါတယ်မြန်မာနဲ့နှီးဆက်တဲ့အိန္ဒိနာချင်းထိုင်းနိုင်ငံမှာဆိုရင်လေလွန်ခဲ့တဲ့9နှစ်တာကာလအတွင်းစိတ်ကြွစေပြားထုတ်လုပ်မှုဟာတဖြည်းဖြည်းမြင့်မားလာနေပြီးမကြသေးခင်ကသမိုင်းတွင်လောက်အောင်များပြားတဲ့စိတ်ကြွစေပြား65တန်းနဲ့အခဲအတောက်တန်ချိန်သတန်းခွဲကျော်တိဖမ်းဆီးနိုင်ခဲ့ပါတယ်။အာရှမှာသုံးဆွဲမှုနှုန်းများလာတဲ့စိတ်ကြွစေပြားတွေအတွက်အိန္ဒိနာချင်းနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာဖိလစ်ပိုင်နိုင်ငံတွေကနေအထူးအခြေပြုပြီးထုတ်လုပ်နေတာဖြစ်ကြောင်းကိုလည်းအစီရင်ခံစာမှာရေးသားထားပါတယ်ရှင်
။မအေးအမာရဲ့သတင်းပေးပို့ချက်ပါရှင်။အာကစားသတင်းတစ်ပုဒ်ကိုလည်းပြောပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့ကြီးစားဘောလုံးလောကရဲ့အထူးလိဂ်တစ်ခုဖြစ်တဲ့မြန်မာ National League မှာကစားနေတဲ့အသင်းတွေဟာ2009ခုနှစ်ကတည်းကနေအခုချိန်ထိအရှုံးခံရပ်တည်နေရတယ်လို့အသင်းပိုင်ရှင်တွေကဆိုကြပါတယ်။ဒါပေမဲ့မကြာခင်မှာတော့မြန်မာနိုင်ငံအမေရိကန်နိုင်ငံနယူးယောက်အခြေစိုက် IMG လို့ခေါ်တဲ့အားကစားနဲ့ပတ်သက်တဲ့မီဒီယာလုပ်ငန်းကြီးကမြန်မာဘောလုံးအဖွဲ့ချုပ်နဲ့ညှိနှိုင်းစာချုပ်ချုပ်တာတွေပြီးရင်တော့မြန်မာ National League အတွက်ထွက်ပေါက်ဖြစ်လာလိမ့်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်။ကိုအောင်ရဲမောင်မောင်ကပြောပြပေးပါဦးရှင်
။စေဆွေးလက်ထက်ကစတင်ကောင်တယ်ပေါ်ခဲ့တဲ့စုကြီးစားဘောလုံးပြိုင်ပွဲဖြစ်တဲ့မြန်မာ National League ဟာ9နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့စတင်ကျင်းပခဲ့ချိန်ကစလို့ဒီနေ့ချိန်ထိဘောလုံးအသင်းတွေဟာငွေကြေးအမျက်ဆုံးမရှိဘဲနဲ့လုတ်ကင်နေရတာလည်းဖြစ်ပါတယ်။တနည်းတနည်းကိုငွေကြေး 3,000 ကနေ 3,100 ထိစိုက်ထုတ်သုံးဆွဲနေပေမဲ့လည်းပြည်သက်ရရှိမှုကအခုထိမရှိသလိုအတင်းတိုင်းမှာအိတ်ဆိုင်နေရတဲ့သဘောဖြစ်တယ်လို့ပြည်ရင်းကအယ်ပိုင်းရေတန်းကုမ္ပဏီပိုင်ရှင်လည်းဖြစ်ထိတ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတူဦးလည်းဖြစ်တဲ့ရတနာပုံဘောလုံးကလပ်အတင်းပိုင်ရှင်ဒေါက်တာဆိုင်းဆန်ထွန်းကပြောပါတယ
်အဲကျွန်တော် MNL ရတာအများဖြင့်တော့ဒီကလပ်ပိုင်ရှင်တွေကတော့အခုတည်းကတောင်းခံပြီးတော့ဆက်နေတာပါပဲခီးဆက်နေတာပဲအဲ range ကတော့ဟို 9,000 နဲ့ 12,000 ကြားထဲမှာတော့ရှိပါတယ်တချို့အတင်းက 12,000 သုံးတယ်တချို့အတင်း 9,000 လောက်သုံးပါတယ်မင်းနိုင်ငံတော့အတင်းပေါ့လေ National Teams ကရှုံးလာခဲ့ရင်ဘောကြီးပိစားစိတ်ဝင်စားမှုမရှိဘူးအစရှိသဖြင့်အခက်ခဲတော့အများကြီးဆက်တန်းခဲ့ပါတယ
်ဒါပေမဲ့ဒီလာထဲမှာပဲ American New York ခြေဆိုင်အားကစားနဲ့ပတ်သက်တဲ့ထိပ်သီးမီဒီယာလုပ်ငန်း IMG လို့ခေါ်တဲ့ International Management Group ကမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်နဲ့ညီနိုင်လက်မှတ်ထိုးပြီးရင်တော့MNL အသင်းတွေအတွက်ကြော်ညာနဲ့ရုပ်သံထုတ်လွှင့်ခွင့်တွေကနေငွေကြေးရနိုင်မဲ့လမ်းစာတွေပေါ်လာမဲ့သဘောရှိတယ်လို့လည်းဒေါက်တာဆိုင်းကဆက်ပြောပါတယ
်ဒါကတော့ကျွန်တော်တို့မျှော်လို့ရတဲ့ဟိုရှေ့လားလားပေါ့ MSF ကနေကျွန်တော် MNL နဲ့သူတို့နဲ့စာချုပ်ထုတ်မယ်ပြီးရင် ING နဲ့ကျွန်တော်တို့ budget တွေရမယ်ဒါတစ်ခုပေါ့နောက်တစ်ခြားကလည်းကျွန်တော်တို့တိုင်းပြည် middle class တွေတိုးလာရင်တော့ကျွန်တော်ပွဲကြီးပိတ်သက်လည်းတိုးလာနိုင်တယ်လို့တော့ဒါကျွန်တော်တို့မှန်းတာပေါ့အဲ့တော့ကျွန်တော်တို့က9နှစ်တွေးတော့
အမြင်အစုံမရှိနိုင်သေးပါဘူးလို့လည်းသုံးသပ်လို့ရပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့လည်းအတင်းတိုင်းကတော့ပြန်ပြီးတော့လုံနိုင်ကိုင်နိုင်တဲ့အနေထားမှာရှိပါတယ်စေဆွဲလက်ထက်ကတွန်းအားပေးပြီးတော့လုံခိုင်းတာကြောင့်မြန်မာနေရှင်နယ်လိဂ်ဘောလုံးပြိုင်ပွဲပေါ်ပေါက်လာခဲ့ပြီမဲ့လေအတင်းတွေအနေနဲ့သူတို့ရဲ့ရည်ရည်တွေကိုလုံငန်းရှင်ကြီးတွေပုံမှာပဲမိခိုးနေရပြီးတော့အတင်းကနေပတ်စံချန်နယ
ဒီပြုအဖြစ်နဲ့တွားနေလို့လားဟိုအလင်းမြန်နဲ့လုပ်လိုက်တာဗျအတင်းတွေကဟိုတော့ဒီနိုင်ငံကမှာဥမာနီးတဲ့ဆုံးထိုင်းပါတယ်ဗျဒီကလပ်တင်းတွေကသူတို့ရက်တီလာတဲ့ကြာပြီအဲ့ဒါသူတို့ရဲ့ဒီလေဗန်တွေရဲ့ဟာတွေရတယ်လုံးဝတကယ်ပရီးမီးယားလိဂ်ကလပ်တင်းတွေလိုမျိုးပဲသူတို့လေဗန်မှုတွေရဗျဟိုဥပမာပြောရင်သူတို့မှာစပွန်ဆာကြီးကစပွန်ဆာကြီးရှိမယ်နောက်အဲ့ဒီလိုကစပွန်ဆာကြီး ကြောင့်သူတို့အားလုံးပုံလို့ရှုံးခံပြီးတော့လုံနေရတဲ့အနေသားပဲ
။ပြိုင်ပွဲတွေစတင်ခဲ့တဲ့အချိန်ကစလို့ဒီနေ့အချိန်ထိ MNL ပြိုင်ပွဲတွေမှာသီးသာတိုးတက်လာတာကိုမတွေ့ရဘူးလို့မြမလက်ရွေးစင်ဘောလုံးအသင်းရဲ့တိုက်စစ်မှုလည်းဖြစ်ရန်ကုန်ယူနိုက်တက်အသင်းရဲ့တိုက်စစ်မှုလည်းဖြစ်တဲ့ကိုကျော်ကိုကသုံးသပ်ပါတယ်။
ကျွန်တော်အနေနဲ့ဒီလီတစ်ခုလုံးခြုံပြောရမယ်ဆိုရင်တော့ကျွန်တော်တို့ကအခုကဒီနှစ်မှာဆိုရင်လည်းဟိုအတင်းနေဘက်ကကျွန်တော်အနေနဲ့ဒီပြိုင်ပွဲကိုမပြည့်စည်အောင်လို့ပဲပြင်ဆင်ပြီးတော့ကစားနေရတယ်လို့ပဲကျွန်တော်စိတ်ထဲမှာခံစားရတယ်ဒီထက်ပိုပြီးတော့တိုးတက်လာတာကိုကျွန်တော်မတွေ့ရဘူးနော်အရင်ပုံစံတိုင်းပဲသွားမြဲသွားစေရိုးရိုးတန်းတန်းလေးပဲသွားနေတယ်လို့ပဲကျွန်တော်ကတော့ထင်တယ်ဘောနော်ဒီထက်လီကိုဒီထက်ပိုပြီးကောင်းလာအောင်ဟုတ်ကောင်းဒီတဲ့ပူကောင်းနိုင်အောင်တင်းတင်းကျပ်ကျပ်ပြင်ဆင်တာကိုကျွန်တော်နည်းနည်းမတွေးမိဘူးလို့ထင်တယ်ပေါ့
မြန်မာ National League ဘောလုံးပြိုင်ပွဲရဲ့အသင်းတော်များများကိုပိုင်ဆိုင်ထားတဲ့သူတွေကတော့အရင်ဆေးဆွဲတဲ့နှီးဆက်တဲ့ထိတ်တန့်စီးရင်ဝင်စီးပွားရေးလုပ်ငန်းရှင်ကြီးတွေများပါတယ်အထူးသဖြင့်တော့ဥတေဇဥအောင်ကိုဝင်ဥခမောင်အေးဒေါက်တာဆိုင်တို့လိုစီးပွားရေးသမားတွေကအသင်းတွေကိုတည်ထောင်ထားကြတာပါMNL ပြိုင်ပွဲမှာပါဝင်နေတဲ့ဘောလုံးသင်းတွေထဲမှာလာရောက်ကစားနေတဲ့နိုင်ငံတကာကဘောလုံးသမားတချို့ရှိပြီးတော့အများဆုံးကတော့အာဖရိကတိုက်ကလာရောက်ကစားတဲ့ကစားသမားတွေဖြစ်ပါတယ်MNL ပြိုင်ပွဲကိုအသင်း12တင်းနဲ့တရာတီရှင်ပြန်ကစားရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2014ဘောလုံးရာသီမှာ MNL ချန်ပီယံဖြစ်ခဲ့တာကတော့မန္တလေးအခြေစားရတနာပုံအသင်းဖြစ်ပါတယ်ခင်ဗ
ျ။ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ပါရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ညနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွေဦးကကြီးညာပေးပါမယ်ရှင်။
ပြည်ထောင်ငံပဲရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲလူသေးပြောက်ဖြစ်ခဲ့တဲ့အထိအကြမ်းဖက်တိုက်ခတ်မှုတွေကြုံခဲ့ရတဲ့နေရာတွေမှာလူကြုံရေးတွန်းမြင့်တဲ့အနေနဲ့တပ်ဖွဲ့ဝင်တပေါင်းချထားဖို့ကြေညာလိုက်ပါတယ်။လူကြုံရေးတပ်ဖွဲ့ဝင်တွေကိုအင်္ဂါနေ့နောက်ပိုင်းမှာစတင်ဖြန့်ချထားမှာဖြစ်တယ်လို့လည်းကာဝေးဝန်ကြီးကပြောဆိုခဲ့သလိုတပ်ဖွဲ့ဝင်ထွက်ဝက်လောက်ကတော့ပြည်ထောင်ငံမှာရှိတဲ့ဂျူးလူမျိုးစတင်ကြောင်း918ကျောင်းမှာလူကြုံရေးတာဝန်ယူမှာဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာဖြစ်ကျခဲ့တဲ့ Air Asia လေယာဉ်ကပြန်တမ်းမှုမှတ်တမ်းနဲ့ Black Box တစ်လုံးကိုဆက်ယူနိုင်ခဲ့ပြီးတဲ့နောက်ရှာဖွေရေးအခြေစိုက်စကန်ကိုဒီကနေ့ပဲရောက်လာပါတယ်။လေယာဉ်အမီးပိုင်းမှာတပ်ဆင်ထားတဲ့အတန်နဲ့ပြန်တမ်းမှုမှတ်တမ်းနဲ့ Black Box တစ်လုံးကိုလည်းရင်းငုံသမားတွေဆက်လက်ရှာဖွေနေပြီးအရေးပေါ်ချစ်ပြတဲ့အတန်တွေအရရရှိထားပြီးဖြစ်တဲ့ပြန်တမ်းမှုမှတ်တမ်းတင်စနစ်မလန်းမကန်းမှရှိနိုင်မယ်လို့လည်းခန့်မှန်းနေကြပါတယ်။လူခွင့်ရေးအခြေအနေကိုစုံစမ်းဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂထူကိုယ်စလေရန်ကြီးလေယာဒီကနေ့မနေ့ပိုင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းလားရှိုးကနေမန္တလေးတိုင်းပြည်ဦးလွင်ကိုဆက်လက်ထွက်ခွာသွားပါတယ်မစ်လီယာအစိုးရရုံးဆိုင်ရဲ့နေပြည်တော်ကိုညနေပိုင်းသွားရောက်မှာဖြစ်တယ်လို့လည်းကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောခွင့်ရသူဦးဝင်းကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာမျိုးစားဥပဒေလိုလူသိများတဲ့အမျိုးဘာသာသာသနာစောက်ရှောက်ရေးဥပဒေချမ်းနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်ဘာသာမတူတဲ့သူတွေကြားလက်ထပ်ထိန်းများတာဘာသာကူးပြောင်းတာတရင်တောင်ထက်ပိုတဲ့မိသားစုစနစ်နဲ့လူဦးရေထိန်းချုပ်မှုတွေပါဝင်တဲ့ဥပဒေချမ်းတွေဟာမြန်မာနိုင်ငံကလက်ခံထားတဲ့နိုင်ငံတကာလူ့ကွင်ဥပဒေနဲ့ကန့်ညီမှုမရှိဘူးလို့လည်း EU ရဲ့ကြေညာချက်ကဖော်ပြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမဆုမဖြစ်ပါတယ်။အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့အကြံ9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.